ဒီအိမ်ကဝါမယောဂမယစမေတဘာဝဘေးအနေပရိပခဣမတော်တဆမှုစလာပြီးကြောင့်လူတွေအဆက်အသွယ်မပြတ်သိဆုံးနေရပါတယ်အဲ့လိုသိဆုံးရတဲ့အကြောင်းအမျိုးမျိုးတွေလည်းလူညဉ့်ညံလို့သိဆုံးရတာလည်းရှိတာမို့လူညဉ့်ညံမှုဟာအတန်တည့်ရုံမကငမြင်ရပဲလက်မြန်နဲ့လူတတ်သမားလူတော်တင်စားကြပါရဲ့နောက်ထွက်တာနဲ့နှောင့်နှံ့ရတာတွေကချက်ချင်းသိနိုင်ပြီး
ဒီနိုင်ငံဘေကျင်းမြို့မှာဖြစ်လေဖြစ်တာရှိတဲ့အချိန်ကောင်းကင်တခွင်လုံးမိခိုးတွေဖုံးနေတာသိသိသာသာမြင်ရမိခိုးမှုရှူရမှလူညဉ့်ညံနေတာသိရပေမဲ့တော်ရုံတိုင်ရုံလောက်ဆိုမသိတာလှပါဘူးဒါပေမဲ့လက်စစ်ရဖို့ကြောက်မိသေးလို့ရွှေချင်းလောက်စားပြီးမိရှူရာတွေရင်းသွားလာတွေစက်မှုလူငန်းတွေစီးစနစ်တကျအမိုက်မစွန့်ပစ်တာတွေစတာတွေကြောင့်နေရာအနှံ့လူညဉ့်ညံနေရပါတယ်လူလူကလည်းအင်းလေးအင်မနှစ်
ပါတယ်။ညဉ့်နဲ့လေရှူရှက်ရတဲ့အတွက်ကင်ဆာအသက်ရှူလမ်းကြောင်းဆရာယောဂါဓမ္မမဟုတ်နှလုံးယောဂါဆရာတွေနေ့နဲ့ချီခံစားလာရပြီးတဲ့နောက်ကမ္ဘာမှာတစ်နာရီတိုင်းလူ100နှုန်းကျသေဆုံးနေရပါတယ်။ဒီယောဂါတွေမဖြစ်ပွားအောင်ကာကွယ်နိုင်ပေမဲ့လူ့လူညဉ့်ညံနေတဲ့အတွက်မကာကွယ်နိုင်ပေလူအသက်တွေအလဟတာဆွန်းရှုံးရပြီးရှိတောင်အရှမာမျက်စင်လူနှစ်ပန်းသေဆုံးနေရတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကပြောပါတယ်မြန်မာနိုင်ငံကလူလူညဉ့်ညားမှုကိုတနိုင်ငံလုံးအတိုင်းအတာရဘယ်ရဘယ်မြရှိတယ်ဆိုတာအတိအကျမသိရပါမယ်ရှမ်းပြည်နယ်ပင်လောင်မြို့နယ်ကတိကျကြောင်မီသွေးသုံးဓာတ်ပိဆက်ရုံဟာလူလူညဉ့်ညားမှုအကြောင်းပြောတိုင်းလက်ညှိုးထိုးပြစရာဥပမာဖြစ်ရပါတယ်ဆက်ရုံကိုအစ်မြင့်ပြုပြင်လိုက်ပေမဲ့ဆင်းလုံးချောမဖြစ်တာကိုဘင်ဂါဘိုင်ယိုဒါဗာစီတီရဲ့ Nature Conservation Association ဆိုတဲ့ဇီဝမျိုးစုံမျိုးကွဲနဲ့သဘာဝထင်သိအသင်းကပညာရှင်ဦးညွန့်မောင်ကပြောပြတာပါ
။သုံးနဲ့ကြောင်မူသူရဲ့အရေးသေးရညံ့တဲ့ခါကျတော့နောက်ပြီးတော့ control system မရှိတဲ့ခါကျတော့အကုန်ပိတ်ဆို့ပြီး10နှစ်ပြီးရက်ကပြန်လုတဲ့ခါမှာ control system အနည်းနဲ့ပေါ့နော်။သုံးခုတော့ထည့်တစ်ခုက flying ash လို့ပြောတယ်။ပြာမုံတွေပေါ့လေလူကိုအန္တရာယ်ပေးမဲ့ဟာလီထဲမှာပါမယ် flying ash ကိုအုပ်ဖယ်ဖယ်ပြီးတော့ ash နဲ့အုပ်ပြန်လုပ်တယ်နောက်တခါ SOD ကိုဖယ်တယ် NO2 ကိုဖယ်ဒီသုံးခုပဲ control system လုပ်လိုက်တယ် clean ကိုတော့ပေါ့နော်သူက carbon outside နဲ့ carbon inside တော့မဖယ်ဘူးဒါလီထဲကိုပြန်ထုတ်လိုက
်မာတာမြန်မာနိုင်ငံပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုတာဝန်ခံမှုဆန်ရရက်ဖက်မဟာမိတ်အဖွဲ့ကကိုမိုးကလည်း
တို့တင်ရတဲ့စံချိန်စံညွန်တွေက WHO ကသတ်မှတ်တဲ့စံချိန်စံညွန်နောက်ပြီးတော့ကျွန်တော်မြန်မာနိုင်ငံကအမျိုးသားအဆင့်သတ်မှတ်တဲ့စံချိန်စံညွန်တွေလည်းကျော်လွန်နေတယ်ဆိုတဲ့ကိစ္စကိုလည်းပညာရှင်တွေကနေပြီးတော့မှသတိပေးထောက်ပြနေတာတွေရှိပါတယ်ခင်ဗျဒီကိစ္စမှာစိတ်ဝင်စားတဲ့ပုံစံတွေကခေါင်းနိုင်ငံအစအမှားရင်းနေတဲ့ကိစ္စတွေအခုအစကတော့အမုံမွားထိန်းချုပ်တဲ့စနစ်ကိုပဲတို့ကောင်းကောင်းမွန်မွန်နဲ့လုပ်ဆောင်နေတာရှိတယ်နောက်တစ်ခုကရှမ်းပြည်နယ်မှာပြင်းပသမီးဆိုင်ုံရှိတယ်ဘေးနားမှာဆိုင်ုံတွေလည်းပတ်နေတာရှိပါတယ်ဒီဆိုင်ရင်တွေအကုန်လုံးကကြောင်မီလေးကိုတုံးပြမယ်လို့ကျွန်တော်သိထားပါတယ်အဲ့ဒါဆိုရင်တောင်ကြီးမှာတောင်တစ်ချိန်မှာလေလူညဉ့်ညံမှုကိုတို့ဘယ်လိုဆန်နှုံးနဲ့ဖြတ်မလဲဆိုတဲ့ကိစ္စလည်းစိတ်ဝင်စားစရာကောင်းပါတယ်ခင်ဗျာ
ရှမ်းပြည်နယ်ကကြောင်မီသွေးသုံးဆိုင်ုံတွေအကြောင်းပြောရင်ရန်ကုန်တိုင်းကကြောင်မီသွေးသုံးဆိုင်ုံတွေအကြောင်းကိုလည်းကွန်မိုးကပဲ
ရန်ကုန်မြို့မှာကြောင်မီသွေးသုံးဆိုင်ုံပေါင်း100ကျော်ရှိတယ်ပြည်သာသားတဲ့တပ်ထွေတွေဝန်ကြီးဌာနရဲ့လက်အောက်ကသဘောပေါက်ညင်ထင်းထင်းဦးစီးဌာနကလုံးဝမသိဘူးအဲ့တော့ရန်ကုန်မှာဘယ်လောက်ထိညှင့်တက်နေလဲဆိုလို့ရှိရင်ကြောင်မီးသွေးတုံးထားတဲ့အတွက်လေလူညဉ့်ညံမှုတွေနောက်ပြီးတော့ကားတွေပိတ်ဆို့ထားတဲ့အတွက်လေလူညဉ့်ညံမှုတွေဟာအမြင့်ဆုံးမှာရောက်နေတယ်လို့ကျွန်တော်တို့ဒါသိရပါတယ်ဒါမြို့ကြီးအဆင့်ပေါ့အဲ့တော့မြို့ငယ်တွေကရောလေလူညဉ့်ညံမှုကိုပြန်ကြည့်လို့ရှိရင်ဒီစိုက်ရုံလုပ်ရုံတွေရှိတဲ့ကြောက်ဆဲလိုမျိုးတိကျလိုမျိုးဒေသတွေမှာလည်းဒီကြောင်မီးသွေးဆောင်းရင်တုံးတဲ့အတွက်လေလူညဉ့်ညံမှုတွေကလည်းအမြင့်ဆုံးရောက်နေတယ်ဒါပေမဲ့အဲ့ဒီညုံငိမ့်တွေအကုန်လုံးဟာအစိုးရကနေပြီးတော့မှသူတွေကလာလို့ပြီးတော့ထုတ်ပြန်တဲ့ညုံငိမ့်တွေမဟုတ်ဘဲနဲ့ဒီအရက်ဖက်အဖွဲ့တွေစိတ်ဝင်စားတဲ့လေလူကိုနဲ့ပတ်သက်တဲ့ပညာရှင်တွေကနေပြီးတော့မှဂရီဘေးချက်တွေနေနေပဲထုတ်ပြန်ထားတာရှိတယ
်မြန်မာနိုင်ငံမှာဒီလိုရှိပေမဲ့ကမ္ဘာမှာကြောင်မီးသွေးဆက်ယုံတွေကိုလျှော်လဲလျှော်ချပိတ်လဲပိတ်နေပြီးလေလူညဉ့်ညားနဲ့အတွက်လူသားတွေအလဟတမသိဆုံးရအောင်မျိုးမျိုးစုံနဲ့ကြံစည်ကြိုးပမ်းနေပါရှင်